မင်္ဂလာပါရှင်ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ2021မြမစီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်း600ခိုင်နှုန်းဖြစ်နိုင်မလားဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါရရှင
်ပြီးခဲ့တဲ့ရက်ပိုင်းက PDB အာရှဖွံ့ဖြိုးရေးဖန်အား Wellness in Worrying Times လို့နာမည်ပေးထားတဲ့အစီရင်ခံစားတစောင်းထုတ်ပြန်ပါတယ် ADB ဟာပြီးခဲ့တဲ့ဇော်လတော့ကအစီရင်ခံစားတစောင်းထုတ်ပြန်ခဲ့ပြီးနောက်ပိုင်းပေါ်ပေါက်လာတဲ့ COVID-19 ကပ်ဘေးကြောင့်နိုင်ငံတွေကြုံခဲ့ရတဲ့အခြေအနေတွေပေါ်မူတည်ပြီးအခုစက်တင်ဘာမှာပြုပြင်ပြောင်းလဲအသစ်ထပ်မံထုတ်ပြန်ခဲ့တာဖြစ်ပါတယ်စီခံစားထဲမှာမြန်မာနိုင်ငံစီးပွားရေးတိုးတက်နှုန်းနဲ့ပတ်သက်ပြီး2019ခုနှစ်အတွက် 6.8% ခန့်နှုန်း2020မှာကမ္ဘာကပ်ရောဂါကြောင့်1.8% ခန့်နှုန်းရှိမယ်လို့ဆိုခဲ့ပြီးလာမယ့်2021အတွက်ကိုတော့ငွေကိုအစီရင်ခံစာမှာ 6.8% ခန့်နှုန်းခန့်မှန်းထားတာကနေအခုအစီရင်ခံစာမှာတော့ 600 ခန့်နှုန်းကိုပြောင်းလဲခန့်မှန်းခဲ့ပါတယ်အစီရင်ခံစာရကိုဗစ်ဗိုင်းရပ်စ်ကပ်ဘေးကြောင့်အာဆီယံမှာဗီယက်နမ်မြန်မာနဲ့ဘရူနိုင်းနိုင်ငံတို့လောက်ပဲစီးပွားရေးတိုးတက်မှုရှိမှာဖြစ်ပြီးကျန်နိုင်ငံတွေကတော့စီးပွားရေးကျဆင်းလိမ့်မယ်လို့ခန့်မှန်းထားတာတွေ့ရပါတယ်တကယ်တော့ ADB ရဲ့အစီရင်ခံစာဟာမြန်မာနိုင်ငံမှာကိုဗစ်ကပ်ပြီးပထမလှိုင်းကျရောက်ခဲ့စဉ်ကာလကိုကြည့်ပြီးခန့်မှန်းတွက်ဆခဲ့တာပါလက်တွေ့မြန်မာနိုင်ငံမှာကိုဗစ်ပထမလှိုင်းထက်အများကြီးပိုပြီးဆိုးဝါးပိုပြီးပြင်းထန်စီးပွားရေးကဏ္ဍအသီးသီးကိုလည်းပိုပြီးရိုက်ခတ်မှုများနေတဲ့အခြေအနေကြောင့် ADB ကခန့်မှန်းတယ်လို့လာမယ့်2021မှာစီးပွားရေးတိုးတက်မှုနှုန်း600ခန့်နှုန်းရှိပါမလားဆိုတာပြန်ပြီးတွက်ဆစရာဖြစ်လာနိုင်ပါတယ်ခုတစ်ပတ်လာမယ့်နှစ်မြန်မာစီးပွားရေးဟာ ADB ကခန့်မှန်းတယ်လို့ဖြစ်လာနိုင်ပါမလားဆိုတာလေ့လာတင်ပြသွားပါမယ
်။ ADB ရဲ့2019မြန်မာစီးပွားရေးဖွံ့ဖြိုးတိုးတက်မှု 6.8 ရာခိုင်နှုန်း 2020မှာကိုဗစ်ကြောင့်1.8 ရာခိုင်နှုန်းတွက်ချက်မှုဟာလက်ရှိစက်တင်ဘာလကုန်အထိပဲဖြစ်တာမို့အငင်းပွားစရာတိတ်မရှိပါဘူး။ဒါပေမဲ့ဩဂုတ်လလည်းကစတင်တဲ့ကိုဗစ်ဒုတိယလှိုင်းကြောင့်2021စီးပွားရေးတိုးတက်မှုနှုန်း600ခန့်နှုန်းရမလားဆိုတာကိုပဲပြန်သုံးသပ်เสียရှိပါတယ်။ဒီအတွက်လက်ရှိကြုံနေရတဲ့ COVID ဒုတိယလှိုင်းအခြေအနေဘလောက်ဆိုးသလဲ၊စီးပွားရေးပေါ်ဘလို့ကြည့်ရရိုက်ခတ်မှုတွေရှိနေသလဲဆိုတာကိုအရင်စမ်းစစ်ကြည့်ဖို့လိုပါတယ်။မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်ခံရသူတွေကို2020မတ်လ23ရက်နေ့မှာစတွေ့ခဲ့ပါတယ်။ကူးစက်မှုဒုတိယလှိုင်းလို့သတ်မှတ်နိုင်တဲ့စစ်တွေမှာကိုဗစ်ကူးစက်ခံလူနာကိုဩဂုတ်လ16ရက်နေ့မှာစတွေ့ခဲ့ပါတယ်။ရခိုင်ပြည်နယ်မှာကူးစက်ခံစတွေ့ချိန်အထိအချိန်9လရပ်ပေါင်း150အတွင်းကိုဗစ် -19 ကူးစက်ခံရသူ385ယောက်ပဲရှိခဲ့ပါတယ်။နောက်ထပ်13ရက်အကြာဩဂုတ်လ29ရက်နေ့မှာတော့နှစ်ဆတိုးပြီး949ယောက်ဖြစ်သွားပါတယ်။ဒီလိုနည်းနဲ့နောက်ထပ်တစ်ပတ်စီကြာတိုင်းကူးစက်သူအရေအတွက်နှစ်ဆတိုးတိုးလာတာခုဆိုကူးစက်ခံရသူစုစုပေါင်း 8,515 ယောက်ရှိနေပါပြီ။ပထမလှိုင်းတော့ကပြင်းမြတရက်လူ2ယောက်ခွဲနှုန်းကူးစက်ခဲ့ရကနေဒုတိယလှိုင်းမှာပြင်းမြတရက်ကိုလူ200လောက်ကူးစက်နေတာမို့ပထမလှိုင်းကထက်အစာပေါင်း80လောက်ကူးစက်မှုမြင့်တက်လာနေတာကိုလည်းတွေ့မြင်ရပါတယ်
။နောက်ထပ်ထူးခြားတာတစ်ခုကကိုဗစ်ဗိုင်းရပ်စ်ဟာနေရာဒေသတစ်ခုနှစ်ခုမှမဟုတ်ဘဲမြို့နယ်နေရာအနှံ့အပြားမှာကူးစက်ပြန့်ပွားနေတဲ့ပြဿနာပါ။အနည်းဆုံးမှတ်တမ်းတွေကိုပြန်ကြည့်လိုက်ရင်စက်တင်ဘာ18ရက်နေ့ကမြို့နယ်ပေါင်း63မြို့နယ်19ရက်နေ့က69မြို့နယ်20ရက်နေ့က65မြို့နယ်21ရက်နေ့ကမြို့နယ်ပေါင်း80 22ရက်နေ့ကမြို့နယ်ပေါင်း85မြို့နယ်23ရက်နေ့က69မြို့နယ်မှာကူးစက်မှုအသစ်တွေတွေ့ရပါတယ်ဒါမြန်မာနိုင်ငံမြို့နယ်စုစုပေါင်းရဲ့9ဘုံတစ်ဘုံကျော်မှာကူးစက်ပြန့်ပွားနေတဲ့သဘောမျိုးစိုးရိမ်စရာတော့ကောင်းနေပါသေးတယ်နောက်တစ်ခုကတော့ဖေနှုံးပါကိုဗစ်ကြောင့်ဖေနှုံးကိုတွက်ချက်နိုင်တဲ့နည်းရှိပါတယ်အဲ့ဒါကတော့ကိုဗစ်နဲ့ပတ်သက်ပြီးလက်ရှိဖြစ်ပွားနေတဲ့လူနာတွေမပါပြန်ပြီးကောင်းမွန်လာသူတွေနဲ့သေဆုံးသူတွေရဲ့အချိုးကိုတွက်ချက်ကြည့်တာပါဥပမာကိုဗစ်အမှုပိတ်သိမ်းပြီးလူတရာမှာဘယ်နှယောက်ပြန်ကောင်းလာပြီးဘယ်နှယောက်သေဆုံးခဲ့သလဲဆိုတဲ့တွက်ချက်မှုပါ
စက်တင်ဘာလ24ရက်နေ့ WHO စီးရင်တွေအခြေခံပြီးတွက်ချက်ကြည့်ရင်ဒီကမ္ဘာလုံးပြန့်မြပြန်ကောင်းသူ96ရာခိုင်နှုန်းသေဆုံးသူ400ခိုင်နှုန်းရှိပါတယ်ကိုဗစ်အဖြစ်များတဲ့အမေရိကန်မှာသေနှုန်း 4.4 ရာခိုင်နှုန်းဘရာဇီး 3.3 ရာခိုင်နှုန်းရုရှား 2 ရာခိုင်နှုန်းကိုလံဘီယာ 3.6 ရာခိုင်နှုန်းရှိပါတယ်။အာဆီယံနိုင်ငံတွေကိုကြည့်ရင်ကိုဗစ်အဖြစ်များတဲ့ဖိလစ်ပိုင်မှာသေနှုန်း 2.1 ရာခိုင်နှုန်းအင်ဒိုနီးရှား 9 ရာခိုင်နှုန်းစင်ကာပူ 3.35 ရာခိုင်နှုန်းမလေးရှား 1.4 ရာခိုင်နှုန်းရှိပါတယ်။ Tenno Adomine Nangan Shijabare, Ubama, Italy, Saleya Gaino, Mexico, Sani Datama Shia Gaino, Ecuador, Seya Gaino, Chijabare, Erigema, Nyama Nangaro, Yoga Piao Gintu, Natal Tonya, Shisatiao, Tenno Tia Nazemo, Tenno Chow Yagaino Shinibi, Gopi Tenno Nini Lu Mayu Naimare, Di Chenere Nepatapi, Adika, Tikai Kanza Niaragaro, Siwai Muro, Yangoma, Soyaha, Gope Patama, Line Kalarunga, Dibane, Diswede, Key Lady, Lidown, Line, Lagube, Yasai Gabime, Dutia, Limaro, Dirin, Lidown, Keys in Alunguba, Yasai Labare, Nabain Dita, Bosu Lareka, Key Lady, and Yangab, Diswem, who regulate Yasai Zibare, Yangon Daima, Suile, Patama Uzo, Jainti, Satimala, Nasali, and Nigasa, a Tejo Sayuniku, Napap, Bekaintabare, Satakong Tolo Yangcharane, the Chot, the Melungan de Galwebi, Media Abawin, Lungan, Nyasuchiguro, Satimala Nasati and Nigrega, Yasimbo, and make Topian Tabi Babi, the Amenyun Jaja Driha, Gope Gusatu, Yamya, the Baku, Nasala, Donide, a Chenigu, Matain Chonai Machin, Chamat Babo Shinibare, Alongo Chongong Doda Jilai, Gope Dutia Langjang, Yangongo achieved Duret, Siwai, Lunganji, a Gonglo, Yasai, Tikai Gonglo, a Chasa Satem, Nemata Nanga Lunga, Siwai, Lungan Riguba, Tikai Sira, Dunyabare.
Bigger at the Baloga, Yango Dai Kubit, Tencho Yapwe, Dudia Tawanga, Tauda Zoe Suga, Kubit Kusa Kayadu, Diego Niagani Toya Wojin Shileme, Dajan Napala Chingala Dre, Louis Lido Nara Lago Kuda Nemo Pinsen Suvi, Kama Piosu Gabuare. သူရဲ့ခမ်းမ်းပြောဆိုခြင်းမမှန်တာနောက်ပိုင်းတည့်ရတဲ့90သူ950ချောင်းအကျော်ကနေရှေ့အကျော်90ခဲ့တာတွေကိုကြည့်ရင်သိနိုင်ပါတယ်ဒီအတွက်လက်ရှိကြုံရတဲ့ကိုဗစ်ဒုတိယလှိုင်းကိုဘယ်အချိန်လောက်မှထိန်းချုပ်နိုင်မယ်အရင်ပထမလှိုင်းနဲ့မတူထပ်ပြီးထိခိုက်ခဲ့ရတဲ့စီးပွားရေးလုပ်ငန်းတွေဘယ်လောက်ပြန်စနိုင်မယ်ဆိုတာဘယ်သူမှမခန့်မှန်းနိုင်သေးပါဘူးဒါပေမဲ့အရင်ပထမလှိုင်းထက်အများကြီ ya tiga ni namu amyaji jonia sabi le jona naibu sini rajao ADB ga kamandlu natau nasete siwaye pobyo tuta mu no chawa gano shime sura kengana garo piyami tonda piyase kaya naiba jao ibyala ya bale We'll be right back.